ယူရိုက်နိုင်ငံမှာအမေရိကန်စစ်သားတွေသေဆုံးတာလဲများတဲ့များလာတဲ့အချိန်အမေရိကန်နိုင်ငံမှာလည်းပဲကွန်ဂရက်လွှတ်တော်အတွက်ရွေးကောက်ပွဲကလည်းသတင်းနှစ်ပတ်တော့မလိုတော့တဲ့အချိန်မှာသမရဘုတ်ကတော့အမေရိကန်လူထုကြားအီရတ်စစ်ပွဲမှာပါဝင်ပတ်သက်ပုံအကြောင်းကိုဆက်ပြီးပြောနေတုံးပါပဲအီရတ်စစ်ပွဲမှာနိုင်ရမယ်ဆိုတဲ့သူရဲ့ပိုင်းဖြတ်ထားမှုကိုလည်းပဲအင်ဂျီရောသတင်းစာရှင်းလင်းပွဲမှာအဓိကထားပြီးပြောဆိုကြောင်း VOA သတင်းတော်ပေါ်လာဝက်ဆင်သတင်းပေးပို့ထားတာကတော့တော်ရရှင်များခင်ဗျာလူအသက်တွေဆုံးရှုံးတဲ့အတွက်သောကရောက်တယ်အီရတ်စစ်ပွဲအခြေအနေနဲ့ပတ်သက်ပြီးအမေရိကအများပြားမကျေနပ်ကြဘူးဆိုတာလည်းသိပါတယ်လို့သမရဘုတ်ကပြောပါတယ
် But we cannot allow our dissatisfaction to turn into disillusionment about our purpose in this war.
ဒါပေမဲ့လို့ကျွန်တော်တို့ရဲ့မကျေနပ်မှုတွေကနေဒီစစ်တိုက်ရခြင်းရဲ့အကြောင်းချင်းတာပေါ့အမှန်တိုင်းသိမြင်ရေးကိုကြောင်းသွားခွင့်တော့မပြုနိုင်ဘူးလို့ပြောသွားတာပါသတင်းတော်များနဲ့တနအီနီးပါးကြောက်အောင်ပြောဆိုစဉ်သမရဘုတ်ဟာတည်တည်ငြိမ်ငြိမ်နဲ့တုတ်တက်မှုများရောအစင်မပြေတာတွေကိုပါမိမောင်းထိုးပြရင်အခြေအနေမှန်ကိုပေါ်ပြသွားပါလေ။တာဝန်ကကြီးတယ်။အီရတ်ကစစ်ပွဲဟာအမေရိကန်နိုင်ငံရဲ့လုံခြုံရေးအတွက်မရှိမဖြစ်လိုအပ်တယ်လို့လည်းနောက်တစ်ကြိမ်အလေးထားပြောကြားပြန်ပါတယ်
။ If I did not think our mission in Iraq was vital to America's security, I'd bring our troops home tomorrow.
ဒီစစ်ပွဲအတွက်ကျွန်တော်တို့ရဲ့လုပ်ငန်းဆောင်တာဟာအမေရိကန်နိုင်ငံလုံခြုံရေးအတွက်အရေးပါတယ်လို့ဒီကနေ့မယုံကြည်ဘူးဆိုရင်မနက်ပံတပ်တွေကိုအိမ်ပြန်ခေါ်လိုက်မယ်လို့ပြောသွားတာပါ။အီရတ်နိုင်ငံရဲ့ကံကြမ္မာဟာနောက်ဆုံးတော့ရွေးကောက်တင်မြှောက်ခံထားရတဲ့ခေါင်းဆောင်တွေပေါ်မှာတည်ကြောင်ပြတဲ့အနေနဲ့ဝန်ကြီးချုပ်နူရီအယ်မလကီရဲ့အီရတ်အစိုးရအနေနဲ့လှုပ်ဆောင်နိုင်တဲ့ခြေလှမ်းတွေရှိပါတယ်လို့သမရဘုတ်ကအလေးထားပြောကြားပါတယ်။စောစောပိုင်းမှာတော့အီရတ်ဝန်ကြီးချုပ်မလကီကစုပူမှုတွေအဆုံးသတ်ရေးအချိန်ဇယားတွေနဲ့ဩဇာမပေးပါနဲ့လို့အမေရိကန်နိုင်ငံကိုဘက်ဒက်မြို့မှာသတိပေးစကားပြောကြားခဲ့ပါတယ်။သောရရှင်များခင်ဗျာစစ်ပွဲတွင်ပါဝင်ပတ်သက်နေတဲ့ရန်သူတွေရဲ့နိပရိယအများကြီးပြောင်းလဲနေတယ်လို့အမေရိကန်ရဲ့နိပရိယကလည်းပဲအချိန်ကြာလာတဲ့အမျှပြောင်းလဲလာတာရှင်းနေတာပဲလို့သမရဘုတ်ကထောက်ပြပါတယ်။အီရတ်နိုင်ငံမှာထားရှိတဲ့သူ့ရဲ့ဝါဒလမ်းစဉ်နဲ့ပတ်သက်ပြီးလမ်းကြောင်းပေါ်မှာဆက်နေရေးဆိုတာကိုသုံးပြီးလို့တို့ပို့လျှော့အပြောင်းလဲများကိုလည်းသမရဘုတ်ကအလေးထားပြောကြားကြောင်းပါခင်ဗျာ